င်္ဂလာပါခင်ဗျာအင်္ဂါညတရက်လီတိုင်းစီစဉ်ကနေကြိုးဆိုပါရစေဒီကနေ့မြန်မာနိုင်ငံတွင်းကလာတဲ့သတင်းတွေမြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့အခြေအနေကိုအများဆုံးကြည့်လိုက်မယ်ဆိုရင်ရှမ်းပြည်ဘက်မှာတိုက်ပွဲတွေဖြစ်ဒုက္ခတွေထွက်ပြေးတခါရခိုင်ပြည်ဘက်ကမတည်မငြိမ်အခြေအနေတွေရန်ကုန်မြို့ထဲမှာလည်းပဲဟိုနေရာဒီနေရာမှာအသေးစားပေါက်ကွဲမှုတွေဖြစ်စသည်အားဖြင့်အများသတင်းအများစုကတိုင်းပြည်ရဲ့အခြေအနေကိုအကောင်းဘက်ကပြတာမဟုတ်ဘဲနဲ့တိုင်းပြည်ရဲ့အခြေအနေမကြီးမရာရှိနေတယ်ဆိုတဲ့ဘက်ကပြတဲ့သတင်းတွေကများပါတယ်ဆိုတော့ကလက်ရှိ NLD ပါတီဦးဆောင်တဲ့အစိုးရအနေနဲ့ဒီကနေ့တိုင်းပြည်မှာဖြစ်ပျက်နေတဲ့အခြေအနေကိုတိတိနေနေဖြစ်အောင်အားလုံးထိန်းသိမ်းပြီးတော့ဟလာတကယ်အတိအကျအရေးကြီးတဲ့ကိစ္စတွေဖြစ်တဲ့လူလူစားဝတ်နေရေးပြည်လည်ဖို့စီးပွားရေးအဆင်ပြေဖို့တခါသွားနေတဲ့ဒီမိုကရေစီအပြောင်းအလဲကိုတိတိကျကျဆက်ပြီးဖော်ဆောင်ဖို့တကယ်ပဲစွမ်းဆောင်နိုင်မယ်လို့ယုံကြည်ကြပါသလားဒီကြောင့်ဆွေးနွေးကြဖို့ဖြစ်ပါတယ်ပြည်내ဆွေးနွေးပြီးဖို့အတွက်လွတ်တော်ကိုယ်စားလှယ်ဟောင်းနှစ်ဦးကိုဖိတ်ခေါ်ထားပါတယ်တဦးကတော့ဦးရဲထွန်းပြည်ပြည်တဦးကဒေါ်ညိုညိုသိမ်းပါအားလုံးကိုကျေးဇူးပါတယ်ခင်ဗျာမင်္ဂလာပါစေဝင်တစားနဲ့ဝင်ရောက်ဆွေးနွေးမဲ့သူတွေမှတ်ချက်ပေးဖို့ဆွေးနွေးထားသူတွေအတော်များများရှိပါတယ်ကျွန်တော်တို့အားလုံးကိုအချိန်ပေးပြီးဆွေးနွေးဖို့အတွက်ကြိုးစားပါမယ်အားလုံးကလည်းပဲတက်နှံ့တဲ့များလိုရင်းတူရှိနေတိတိမိမိဆွေးနွေးပေးကြဖို့ပန်ကြားပါတယ်ခင်ဗျာပထမဦးဆုံးပြည်내ဆွေးနွေးမဲ့သူနှူးရဲ့သဘောထားကိုရင်ဆုံးနားဆင်အောင်ပါဆေဝင်ရထွန်းခင်ဗျာဒီကနေ့မြန်မာနိုင်ငံရဲ့အခြေအနေကအခုနပြောခဲ့တဲ့များအားဖြင့်မတိမငြိမ်အခြေအနေတွေကိုကြားနေရပါတယ်ဆိုတော့လက်ရှိအစိုးရရဲ့ဒီကနေ့အခြေအနေပေါ်မှာကင်တွယ်လှုပ်ဆောင်နေပုံနဲ့ပတ်သက်ပြီးတော့ဆရာတော်ဒါအမြင်အဆုံးသိပါရစေ
အခုကင်တွယ်ဖြည့်ရှင်းနေပုံနေရတော့ဟိုမှန်မှန်ကန်ကန်ဖြည့်ရှင်းနေတယ်လို့ပဲကျွန်တော်အသုံးသတ်ပါတယ်ဟိုဘာဖြစ်လို့လဲဆိုတော့ဒီအနောက်ဘက်ရခိုင်မှာဖြစ်တဲ့ကိစ္စရဲ့ဒီကျွန်တော်တို့ဒီနယ်စပ်ပေါ့နော်တရုတ်နယ်စပ်မြန်မာနယ်စပ်မှာဖြစ်တဲ့ကိစ္စတွေရဲ့ကဟိုတခုကတော့ဟိုဒီတိုက်ခံအဖွဲ့အစည်းနိုင်ငံရေးအဖွဲ့အစည်းတွေပါတယ်ကနေတမင်လုပ်တဲ့ဟာတော့မဟုတ်ဘူးလို့ကျွန်တော်သုံးသပ်ပါတယ်အဲ့တော့အနောက်ဘက်ကအဖွဲ့အစည်းနဲ့ပတ်သက်ပြီးလို့ရှိရင်လည်းအခုဒီသတင်းတွေပေါ့ပြဿနာဖြစ်တာကသတင်းမှားတွေကိုနိုင်ငံတကာမီဒီယာနဲ့ပြန်မှာရောက်အောင်ပို့ပြီးတဲ့အခါကျတော့နိုင်ငံတကာကအထင်အမြင်လွဲမအောင်လုပ်တဲ့ကိစ္စအဲအဲ့ဒါကိုကျွန်တော်တို့အဓိကဖြေရှင်းရလိမ့်မယ်လို့ထင်တယ်အဲ့တော့အခုကိုဖီအန်နန်လည်းရောက်လာပြီသူနဲ့နိုင်ငံသားတွေပါဝင်ဖွဲ့စည်းထားတဲ့ကော်မရှင်ကိုလည်းဒေါ်ဆန်းစုကြည်ကဂျိုးဖွဲ့ထားတဲ့ကိစ္စမှာဒီအနေထားမှာဒီအချိန်မှာဟိုကောင်းကောင်းအသုံးတည့်လိမ့်မယ်လို့ထင်တယ်သူတို့သွားပြီးလေ့လာပြီးတဲ့အခါကျလို့သတင်းအမှန်တွေကိုသူတို့ထုတ်ပြန်ကြေညာလိုက်လို့ရှိရင်ဒါကရင်မှာထုတ်ပြန်နေတဲ့သူတွေကြေညာထားတာပေါ်သွားမှာပေါ့လေအဲ့တော့ကျွန်တော်တို့ကအခုပြီးတဲ့လောက်ကတော့ဟိုတမ်ဘောကဆောင်ရွက်နေတဲ့ကိစ္စတွေကလည်းအဲဒီဥရင်းနဲ့အညီပဲဆောင်ရွက်ထားတာဖြစ်တယ်လို့အဲ့လိုနားလည်ပါတယ
်ဟုတ်ကဲ့
အဲ့တော့အဲ့ဒီကိစ္စကတော့စိတ်ဆိတ်ဆိုးရင်ကြာမရှိဘူးပေါ့
ဟုတ်ကဲ့တော်ညိုညိုတင်းတဘောတော်လည်းတည်ပြရစီခင်ဗျာ
မကျမကတော့လေဒီအရှိမရောက်ဒေသမှာဖြစ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်ပြီးတော့ဒါတိုင်းရင်းသားပြည်သူလူထုတွေဒီလိုမျက်နှာမှုဆုံးရှုံးမှုတွေအသက်အိုးကြီးစီးစိမ်နေဒါပြည့်စည်ပြီးတော့ပေါ့နော်အဲ့လိုစီးပြီးရှောင်နေရတဲ့အနေအထားတွေရောက်နေတဲ့ပုံမှာအများကြီးဝမ်းနေပါလေဒါနဲ့ပတ်သက်ပြီးတော့လည်းအာနိုင်ငံတော်ပိုင်းကအတော်ဝင်ရှိပုဂ္ဂိုလ်တွေအနေနဲ့အမြန်ဆုံးပေါ့နော်ဒါနဲ့ပတ်သက်ပြီးတော့အာစူးစမ်းမှုတစုံတရာတော့ဆောင်ရွက်တင်တယ်လို့တော့ကျွန်မထင်တယ်ပေါ့လေ
အခုလက်ရှိလုပ်နေတာကရောအခုလက်ရှိလုပ်နေတာကရောအစိုးရကအခုလက်ရှိလုပ်နေတာကရောတိတိယရောလုပ်နေတယ်လို့တော့ညွှန်တင်ယူဆပါလား
။အော်ကျွန်မကအရှိမရောက်ဒေတာနဲ့ပတ်သက်လို့ရှင်တော့အစိုးရဘက်ကလုပ်နေတဲ့ပုံမှာလိုအပ်ချက်တွေအများကြီးရှိတယ်လို့တော့ကျွန်မယူဆတယ်လေနော်။ဒါနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နဲ့ကိုင်နဲ့တိုင်းရင်းသားအင်အားစုရောလက်နဲ့မကိုင်နဲ့တိုင်းရင်းသားအင်အားစုရောဒါတက်မရောကကိုရင်ဦးစီးထုတ်ကောဒါနိုင်ငံတော်တိုင်းမြန်မာပုဂ္ဂိုလ်ပေါ့သုံးဖွဲ့ပေါ့နော်ဒီသုံးဖွဲ့ဆိုင်ဆွေးနွေးပွဲရတော့အများဆုံးလုပ်တင်တယ်အခုလိုမျိုးဒါစီပေးဆောင်တဲ့ပုဂ္ဂိုလ်ပြည်သူတွေများလာတာဟာတကယ်ကိုပဲပေါ့နော်ဒါကျွန်တော်တို့သွားနေတဲ့နိုင်ငံတော်တည်ဆောက်ရေးမှာအများကြီးဒါဖြစ်ခိုင်းမှုရှိတယ်ဒါကြောင့်မလို့လို့အရှိမရောက်ဒေသအတွက်ဆောင်ရွက်ချက်တွေမှာတော့အများကြီးအစိုးရအနေနဲ့ဒီထက်တစ်ထက်ဝင်လုပ်ရမှာလည်းအများကြီးရှိသေးတယ်လို့တော့ကျွန်မယူဆတယ်လေ
ဟုတ်ကဲ့ဆရာဦးတဲ့ဦးရထွန်းပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံပါတီ73ပါတီပေါင်းပြီးတော့တင်ညာချက်ထုတ်တဲ့ဆရာတို့လည်းတွေ့ပြီးသားတွေ့ပြီးသားဖြစ်မှာပါဆိုတော့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကအစိုးရအတက်တဲဆိုင်တဲ့အခြေအနေရောက်နေတယ်လို့ဆရာတို့ထုတ်မြင်သလား
အဲကျွန်တော်တော့အဲ့လိုမမြင်ပါဘူးဗျဟိုဒီဟိုကာလုံအစည်းအဝေးခေါ်ဖို့ဆိုတာကလည်းအမှန်ကတော့နိုင်ငံသမရရဲ့ဟိုတာဝန်ပဲလေအဲ့တော့သူလိုအပ်လို့ရှိရင်ခေါ်မှာပေါ့အဲ့တော့ကျွန်တော်တို့ဥစော်သေးပြောပြထားတဲ့အရာသိရတာကတော့လေ တောင်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်နဲ့လည်းဒီမကြေညာပဲနဲ့ပေါ့နော်ဒီလိုအပ်တဲ့ကိစ္စတွေတိုင်ပင်တာဆွေးနွေးတာရှိတယ်လို့သိရပါတယ်။တရားဝင်သတင်းထုတ်ပြန်တာကတော့တခါထုတ်ပြန်ကြေညာတာရှိတာပေါ့လေ။အဲ့တော့ဒီကျွန်တော်တို့အရှိမရောက်မှဖြစ်တဲ့ပြဿနာကလည်းပြောမယ်ဆိုရင်တော့ဟို27ရာစုတင်လုံးတက်ဖို့အတွက် NCA လက်မှတ်ထိုးဖို့ကိစ္စစတယ်လို့ပြောနိုင်တာပေါ့။အဲ့ဒီမှာဒေါန်ဆန်းစုကြည်အနေနဲ့ကတော့အလုံးပါဝင်ရေးမူအရဒီ AA တို့ DNA တွေတို့ကိုကန့်တို့လည်းပါပြင်ချင်တာပေါ့အဲ့တော့တမတော်အနေနဲ့ကတော့အဲ့ဒီသုံးဖွဲ့ကိုတော့အဲလက်နဲ့စွန့်ကြောင်းလက်နဲ့ချကြောင်းဒါမှမဟုတ်လက်နဲ့ချဖို့လက်နဲ့ကန်လန်းပြီးမှမှန်ကန်မှုဆိုတာကြီးညာဖို့အဲ့လိုသူတို့ကတော့တောင်းဆိုတာပေါ့လေ
ဟုတ်ကဲ့
အဲ့တော့ DNA ကိုတော့အဲ့လိုမတောင်းဆိုဘူးအဲ့တော့ DNA ကိုသူကသူ့ကြည့်ပဲ NCA လက်မှတ်ထိုးလာအောင်ဖိပြီးတော့တိုက်တာပေါ့ဖိအားပေးတာပေါ့ပြပြီးတော့သူတို့ဌာနချုပ်ကိုဝိုင်းပြီးတော့ဖိနဲ့အနေထားမှာပြန်ရဒီပြန်ပြီးတော့ဒါဟိုလက်တုံပြန်တဲ့သဘောပါအဲ့တော့ဒီဟာနဲ့ပတ်သက်လို့ရှင်တော့ဒီပြဿနာပြေလည်သွားဖို့ဆိုရင် NCA ဒီလက်မှတ်ထိုးနိုင်ဖို့အားလုံးပါဝင်နိုင်အောင်ဘယ်လိုလမ်းဖွင့်ပေးမလဲ
ဟုတ်ကဲ့
အဲ့အဲ့ဒါကိုဟိုဖြည့်ရှင်းပေးနိုင်ရင်ဒီပြဿနာငြိမ်းသွားမှာပါ
ဟုတ်ကဲ့တော့ညူတင်းကရောလက်ရှိအခြေအနေအရရပေါ့နော်ကျွန်တော်ကတော့ဒီသားတစ်ခုအခြေအနေတစ်ခုလည်းမဆိုလိုပါဘူးတနိုင်ငံလုံးရဲ့အခြေအနေရရကိုကြည့်ရအစိုးရကအကျက်တဲဆိုင်တဲ့အချင်းကြီးရောက်နေတယ်လို့တော့ညိုသွန်းတင်အောင်မြင်ပါသလ
ားအချင်းမကတော့လေအကျက်တဲဆိုတာတဲ့အစိုးရကဒါစိတ်ခုံမှုတွေအများကြီးကိုတွေ့နေရတယ်လို့တော့ကျွန်မကအယုံကြည်တယ်လေအာဒီစိတ်ခုံမှုတွေကလည်းပဲအခုဒီအစိုးရလက်ထက်မှာဝန်ကြီးတဲ့တိုင်းကနေပေါ်လာတာမဟုတ်ဘူးအရှင်အစိုးရလက်ထက်အဆက်ဆက်ကလေးကအာဒီအကြောင်းရင်းတွေကိုအခြေခံပြီးတော့ဒီနေ့အခြေအနေတွေဖြစ်လာတာဆိုတဲ့အခါကျတော့အခုလက်ရှိအစိုးရအနေနဲ့ကတော့တော်တော်လေးကိုဒါခက်ခဲကိုရင်ဆိုင်ရမယ့်အနေအထားတော့ရှိပါတယ်။ဒါပေမဲ့အစိုးရတည့်ရဲ့အနေနဲ့ကတော့သူကပေါ့နော်ဒါရွေးကောက်ပွဲမှာပေးထားတဲ့ကတိတွေနဲ့အညီပေါ့နော်တရားဥပဒေစိုးမိုးရေးကိုတော့စစ်စစ်ချာပြပြစီစီဆောင်ရွက်တယ်လို့တော့ထင်တယ်လေကျွန်မကအဲ့တော့ဒီတဲတရားဥပဒေစိုးမိုးရေးတဲ့ဒီတဲဝန်ကြီးဌာနကအဓိကတာဝန်ရှိတယ်ဆိုပေမဲ့လည်းပေါ့နော်ကျွန်မတို့မှာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေရှိတယ်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအဖွဲ့ဝန်ကြီးချုပ်တွေရှိတယ်ပေါ့နော်အဲ့တော့သက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေရဲ့ကုကဲမှုအောက်မှာပေါ့နော်ဒီသက်ဆိုင်ရာရဲတပ်ဖွဲ့ဝင်များကအခုဒီတရားကင်းကင်းနဲ့ပေါ့နော်အာကြီးကြီးချွတ်ချွတ်ကိုယ့်ရဲ့တောင်းဝန်ကိုကြီးကြီးမြတ်ထမ်းဆောင်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အခုထက်ပိုပြီးတော့အများကြီးကောင်းတဲ့တရားဥပဒေစိုးမိုးမှုကိုရရှိမယ်လို့တော့ကျွန်မထင်တယ်လေ
ဟုတ်ကဲ့ပါခင်ဗျအ
ဲ့ဒါကတော့ကျွန်တော်တို့ဒါနိုင်ငံရေးအပိုင်းပေါ့လေဒါတရားဥပဒေစိုးမိုးရေးအပိုင်းပေါ့လေအာကျန်တဲ့စီးပွားရေးအပိုင်းမှာလည်းအစိုးရအနေနဲ့လုပ်နိုင်တာကြီးအများကြီးရှိပါသေးတယ်ဒါပေမဲ့အဲ့ဒါမျိုးတွေအခုတော့တိတ်မတွေ့ရသေးဘူးပေါ့နော်ဘယ်ချိန်ကျမှလုပ်မလဲတော့ကျွန်တော်တို့စောင့်ကြည့်နေပါတယ
်ဟုတ်ကဲ့ပါကျွန်တော်ဝင်ရောက်ဆွေးနွေးမယ့်တော်တော်ရှင်နေဖိတ်ခေါ်ပါမယ်ပထမအဦးဆုံးကပလဲမျိုးကကိုဇော်မြင့်ဖြစ်ပါတယ်ကိုဇော်မြင့်သဘောထားဆွေးနွေးပါခင်ဗျဟ
ယ်လို
ဟုတ်ကဲ့ဆွေးနွေးပါခင်ဗျ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အစိုးရကဒီအကြမ်းဖက်ဒေသကြီးဖြည့်ရှင်းနေနေရမှာတော့ကျွန်တော်တို့အနေနဲ့ကတော့ပုံမှန်လင်းရှိတယ်လို့မြင်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့နောက်ဆုံးရခိုင်လုံးဝဖြစ်ဖြစ်တက်တင်လာပြီဆိုလည်းအစိုးရကအချိန်နဲ့တပြေးညီကြီးကြီးကြအထုတ်ပြန်ပြီးရမှအစိုးရခက်ခဲရရှိပါတယ်။အဲအထူးကြတော့ဒီအားဒီပေါ့အစိုးရကလည်းငံငါကအဝိုင်းဒီပြားပေးရဲ့ကဏ္ဍမှာအစိုးရအနေနဲ့တော့ခိုင်ရတော်တော်လေးချက်တယ်လို့ကျွန်တော်တို့ထင်တာပေါ့
ဟုတ်ကဲ့ပါ
ဒီဘက်မှာဆိုလည်းဟိုရှင်းရပိုင်းကဟိုတပုန်ကြီးရဲ့လေးရတရားစီးနေတယ်အရင်ကတည်းကဟိုရေးဆိုးပါတယ်ဒီတော့ဈာရှိရင်အစိုးရရဲ့တပ်တွေတိနေပါ냐မလို့ဆင်းနေကျွန်တော်တို့ဝင်နေစီဗီလူတွေဒီကပြင်မှာထားတိုက်ခိုက်နေတဲ့အပိုင်းမှာတော့အရှင်ရပိုင်းကပို့ချုပ်ပြရတော့မင်းမလောက်မင်းမရှာဆန်နှန်းတာကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ကိုစော
နေသူကထိကြရင်ဆိုင်မှုရအတွက်ကတော့အစိုးရတပ်တွေဒီနေပြင်လာတော့ပဲလုံးတင်ပါတယ်လူလူတွေပြင်းနဲ့ပြစ်ခတ်တာကားတွေမရှိရဘူးလူနေတာမလုံးငိုင်းလုံးတာတော့အဲ့ဒါကပို့ချုပ်ပြနေရတော့ထမင်းဝတ်ဖို့ပဲတင်ရောထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုစောမင်းကျေးဇူးတင်ပါတယ်နောက်တစ်ယောက်ဆက်တဲ့ဖိတ်ခေါ်ပါမယ်ကနေဒါကကိုမျိုးစင်ကိုမျိုးစင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကဒီအရှိမျိုးပိုင်းဒေတာမှာဖြစ်တဲ့တိုက်ပွဲတွေကြောင့်ကျွန်တော်ဆွေးနွေးပါမယ်ဒီကကျွန်တော်တို့မြင်ကကျွန်တော်မြင်ကတော့ဒီဒေါန်စင်စီဒေါန်စန်စုကြည်ရဲ့ဒီအစိုးရကနော်ဆိုရင်တော့ဒီကဒီကအတိုင်းအတိုင်းပြဿနာကိုကျွန်တော်မြင်တော့တည်တည်ချာချာမကင်ဘဲ မကင်တော့ဘူးဆိုကျွန်တော်မြင်တယ်။ဒါပြည့်ဆိုရင်တော့ဒီကသူတို့ NLD အနာရပြီးနောက်မှာဒီတိုင်းသားနိုင်ငံရေးပါတီပဲရောဒီတိုင်းသားလည်းနဲ့ကင်ပဲရောအခုဒီတိုက်ပွဲဖြစ်နေတဲ့ပြဿနာကမြန်မာပြည်မြောက်ပိုင်းမှာပေါ့နော်ကချင်တို့ဒီကိုကတို့နော်ပြည်တို့ DNA တို့တကယ်သိုးစစ်တဲ့အစီအစဉ်ကိစ္စမှာတောင်းစွန်ကြီးကဘာတခုံးမှမပြောဘူးလေအဲဒါကြောင့်ကျွန်တော်အမြင်ကတော့ဒီကိစ္စကတော့တော်တော်လေးခက်မယ်ကျွန်တော်မြင်တော့ဒီတိုင်းသားအရေးမှာလေ
တော်တော်
လေးကိုကြားရှိမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟု
တ်ကဲ့
နောက်ပြီးတောင်းစွန်ကြီးကအတိတ်ကကျွန်တော်အကြံပေးချင်တာကတော့ဒီတိုင်းသားနိုင်ငံရေးပါတီပဲရောနောက်ပြီးတင်တာလည်းနဲ့ကင်ပဲရောအာတီတီချက်စားပေါ့နော်ဒီအာဦးစားပေးပြီးတော့ဆွေးနွေးစေချင်ပါတယ်ခင်ဗျဟုတ်ကဲ့
ကိုမျိုးစင်ကျေးဇူးအများကြီးတင်ပါတယ်နောက်တစ်ယောက်တစ်ဆက်တည်းဖိတ်ခေါ်ပါမယ်စလိုင်းဘွေကုန်းစလိုင်းဆူလေးပါခင်ဗျဟု
တ်ကဲ့ဆရာဟိုဒီစစ်အခုဖြစ်နေတဲ့ချိန်မှာဒီစခိုင်ဖျားဥစ္စာတော့နည်းနည်းခက်မယ်ဒီစစ်မြောက်ပိုင်းကဖြစ်နေတဲ့ဥစ္စာကတော့တကယ်လို့များတော့အောင်ဆန်းစုကြည်တာဒီကချုပ်ကိုအမှုနည်းနဲ့ဖိအပ်ပေးနိုင်မယ်ဆိုရင်ဒါလမ်းကြောင်းရှိတယ်။ဒီလိုလမ်းကြောင်းရှိတယ်ဆိုရင်ခုနဆွေးနွေးသလိုပဲအဲ့ဒီသုံးဖွဲ့ကိုဒါအာကာဒရီဘာတွေမထားတော့ပဲနဲ့ဒီ NCA ပြည်လုံး27ရာစီပြည်လုံးကြီးလာခါမှာဖိတ်ခေါ်လိုက်ရင်တော့ဒါပြည်လေနိုင်တယ်။တုတ်တုံညာလည်းပဲဒီရခိုင်ဖိတ်ကတော့နည်းနည်းလူမျိုးတွေဆန်တယ်ဘာသာရေးဆန်တဲ့ခါကျတော့ရည်ရှိလူဖြစ်စီရမှာဖြစ်တယ်။အဲ့တော့ NAD အနေနဲ့ဒီရခိုင်ကိစ္စကိုအရင်တုန်းကနေနေဆော့တွေ့တလားလို့အဲ့လိုပဲမြင်တယ်ဆိုတော့ဒီနှစ်ထက်စလုံးမှာအချက်တည်းတော့ဟောအနည်းနဲ့များတော့ဒီအစိုးရတော်တော်ရင်ဆိုင်နေရတယ်။နောက်စီးပွားရေးဖြစ်ကြည့်မယ်ဆိုရင်တော့ NLD အစိုးရကသူတို့လုပ်ရည်ကိုင်ရည်မရှိကြလားတော့မသိဘူး။စီးရသားနဲ့ဟောမလုပ်ရေးတာလားတော့မသိဘူးပေါ့နော်။အဲ့တော့ဆောင်ပြေးနေတာကျွန်တော်တို့တွေ့ရတယ်။အဲ့တော့အတောက်တရားများများလွန်းတလားတော့အောင်ဆန်းစစ်တယောက်ထဲပဲကြည့်ပြီးတော့မှဟောစစ်သားမှထွက်ခိုင်းပြီးတော့မှဝိုင်းကြည့်နေကြတဲ့ပုံစံပဲဆိုတော့ဒါသူလည်းအစ်စ်ကြီးနေပြီဆိုတော့စိတ်တော့မကောင်းစရာဆိုတော့ရှင်းနာကမှာတော့ဘလို့ဖြစ်လာမယ်ဆိုတဲ့ဥစ္စာတော့နည်းနည်းဟိုခံမှန်းလို့ရတော့မလွယ်ဘူးပေါ့နော်ဆရာနော
်ဟုတ်ကဲ့ပါခင်ဗျာစလိုင်းပွေကုန်းကျေးဇူးတင်ပါတယ်နောက်တစ်ဦးကတော့စောင်းလာမင်းစောင်းလာမင်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီဒိုစုစောင်းတဲ့ NLD ဆိုရဟာဒီပြည်ပြင်ပြောင်းလဲရေကိုလုတ်ပင်းနိုင်နေနေလို့တက်မမျိုးလင်းဘူးခင်ဗျာဝင်ကျင်လို့လည်းတက်မရှိတော့ဘာကြောင့်လဲဆိုတော့အပြောင်းလဲကိုတကယ်လို့လိုက်ရင်ပြည်နယ်ပါတီနဲ့ပုံပေါင်းဆောင်ရရပါလိမ့်မယ်အခုဟာကတင်ရတပါတီတွေကတက်တော်မှာဘလို့အစုံမျိုးကိုပဲတင်ပြနေတယ်ဉာဏ်လည်းဒီကတက်ကွက်နေတော့ဘလို့ပြင်ကြောင်းလဲနိုင်ပါလေလက်တော်ထဲကိုရောက်ရှိနေကြတယ်လက်တော်အမတ်တွေဟာမြင်မြင်ခင်တင်ရသားတွေထောက်ခံမှုကိုရရှိလို့ကြောင်းနေကြတယ်လက်တော်အမတ်တွေဖြစ်ပါတယ်ခင်ဗျာသူတို့ရဲ့အဆိုကိုကန့်ကွက်တာဟာတင်ရတာပြည်သူတွေရဲ့ဌာနကိုမြက်ပြပြကြပါတယ်ရခိုင်ပြည်နယ်မှာဆိုလို့ရှိရင်လည်းအလဒီကချင်းနေရရခိုင်ပြည်သားပါတီက23နေရာနေပါလေခင်ဗျာရခိုင်လူမှုတွေဟာ ANP ကအမတ်တွေကိုဒီနေဝန်ကြီးချုပ်ကိုခန့်အပ်ဖို့တောင်းဆိုခဲ့ကြတယ်။ဒါပေမဲ့မလုပ်ပေးခဲ့ဘူးခင်ဗျာ။2008ခုစစ်ပုံကိုနားလဲပါတယ်။ဒါပေမဲ့2008ခုစစ်ပုံမှာတင်းရသားပါတီကလူတွေကိုဝန်ကြီးချုပ်မခန့်ရဘူးလို့မပြောဘူးခင်ဗျာ
။ဟုတ်ကဲ့။
ဖြစ်နေတဲ့စစ်ပွဲတွေမှာဆိုလို့ရှိရင်လည်းစစ်ပွဲကထူးဆန်းတင်တာကိုဘာမှမပြောဘဲနဲ့တင်းရသားလက်နက်ကင်အဖွဲ့ကစစ်တပ်စစ်ကိုဆင်းနေလာတော့အတန်ကတမျိုးထက်လာတယ်။ကျွန်တော်ပြောချင်တာကအမျိုးသားရင်ကြားစီရင်နဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတကယ်လို့ရှင်ရင်တင်ရပြည်သူတွေရဲ့တောင်းဆိုမှုကိုမြုပ်ကွင်းမပြုပါနဲ့
။ဟုတ်ကဲ့။
ကိုချင်းစာတရားထားပေးပါ။တင်ရသားလူမျိုးတွေတင်ရပါတီတွေနဲ့ပူးပေါင်းဆောင်ရွက်ရဆောင်ရွက်ဖို့လိုတယ်လို့ပဲမြင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ကိုဆောင်လာမင်းကျေးဇူးများကြီးတင်ပါတယ်။ကျွန်တော်တို့ Facebook ကနေဆွေးနွေးထားတဲ့သောတာရှင်တူက VOA ခေါင်းစဉ်တက်တာမှားနေတယ်တဲ့။ NLD အစိုးရကိုမေးရမှာမဟုတ်ဘူး။တရားဥပဒေစိုးမိုးရေးနဲ့ကာကွယ်ရေးက25ချက်သားတွေကင်ထားတာ။သူတို့လုံနိုင်မလုံနိုင်ဆွေးနွေးဖို့လိုတယ်ဆိုပြီးတော့ Facebook မှာသောတာရှင်တူကမှတ်ချက်ပေးဆွေးနွေးထားပါတယ်။ဆိုတော့ဇော်ရွေးထွန်းလက်ရှိဖြစ်နေတဲ့အချက်တွေကသာပါတော့အစဉ်အဆက်ပြီးခဲ့တဲ့တည်နာတွေနှစ်ပေါင်းများစွာဖြစ်ခဲ့တဲ့အခြေအနေတွေကြောင့်လို့ဆိုရပါမယ်လက်ရှိအုပ်ချုပ်နေတဲ့အစိုးရကဘလူဝဲပြည်စိုးမွေကောင်းမွေစက်ခံရတဲ့အစိုးရဆိုတော့ဒီအစိုးရမှာပဲအဓိကဖြည့်ပြည့်လေအောင်ဖြည့်ရှင်းဖို့တာဝန်ရှိတယ်လို့ယူဆပါသလား
အဲအဲ့လိုပဲပြောရမှာပေါ့လေအစိုးရတရားဆိုတာတော့ဟိုကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာဟိုတခြားဒီမိုကရေစီနိုင်ငံတွေလိုအာဏာရပါတီကသမရသို့မဟုတ်ဒီကောင်းဆောင်ကဟိုကန္တာအားလုံးပေါ့နော်ကာကွယ်ရေးဒီစည်ရေးအားလုံးမှာဒီဆောင်ရွက်ခွင့်အကန့်အသတ်တွေရှိပြင်မယ်လို့လဲဟိုတချို့ကိစ္စတွေမှာသူ့ရဲ့သဘောထားကို ဒီကျွန်တော်ရင်းရဲ့ဆွေးနွေးပွဲမှာပါဝင်ဖို့ဆိုတဲ့ all inclusive people ဒီကျွန်တော်ရင်းရဲ့ဆွေးနွေးပွဲမှာပါဝင်ဖို့ဆိုတဲ့ဟာမှန်ကန်တဲ့ဒီနိုင်ငံရေးသဘောထားဖြစ်ပါတယ်အဲ့ဒါကိုတက်မတော်ကလက်ခံအောင်ဒီဆွေးနွေးနိုင်ခဲ့ဘူးလို့ကျွန်တော်သုံးသပ်တယ်ဒါကြောင့်မလို့ကျွန်တော်တို့ဒီသုံးပွဲကိုတက်သွားပြီးဆွေးနွေးတဲ့အခါမှာ ဒီတက်မလို့ဘက်ကနေပြီးတော့ပဲဒီအချက်ကိုထပ်တောင်းဆိုတယ်တော့တော်တော်လေးနည်းနည်းတော့ပြော့ပြောင်းသွားတာပေါ့လေတောင်းဆန်းစုကြီးနဲ့ဆွေးနွေးပြီးတဲ့နောက်ပိုင်းမှာအဲလုံးဝလက်နဲ့ချရမယ်လို့တောင်းဆိုတာမဟုတ်ပါဘူးအဲ့လိုလက်နဲ့ကန်ကန်စင်ဆွလို့ကြောင်းဆိုတာကြီးညာဖို့ဆိုပြီးတော့အဲ့လိုတောင်းဆိုတဲ့အခါကျတော့ဒီသုံးဘွဲကနားလည်မှုလွဲပြီးသူတို့ကတော့အဲဒီနိုင်ငံတော်အတိုင်းပညာကနေပြီ ဒီပြီးတော့ဟိုဒါဒီဖွဲ့ကိုဒီမဖိတ်တော့ဘူးဆိုပြီးတော့အဲ့လိုပြောလိုက်တဲ့အခါကျတော့ဟိုတရားအေကိုတော့ဟိုသမထိုးခွင့်ပြုမယ်ဆိုတဲ့သဘောအဲ့တော့ခင်�ျာဒီတော့ကမပါရင်ဟိုဒီသမမထိုးနိုင်ဘူးဆိုတဲ့အခါကျတော့ခင်ဗျာကိုဖိတိုက်တာပေါ့လေအဲ့တော့အဲ့ဒီလိုဖြစ်လာတဲ့အခါကျတော့ကျန်တဲ့ပြဿနာတွေကအခုစီဝါရေးလမ်းကြောင်းတွေနှောက်ရှက်ပေးတာပြည်သူလူကို ဒီဒုက္ခပေးတာအဲ့ဒါတွေတိုက်ဖြစ်လာတာပေါ့ဒါတွေရဲ့ကြည့်ရလို့ပြောရမှာပေါ့ဟုတ်ကဲ့ထိုနည်း၎င်းမယ်ကျွန်တော်စီးပွားရေးကိစ္စတွေမှာဆိုလို့ရှိရင်လေဒီတကယ်တတိနားလဲတဲ့တင်ညာရှင်တွေရဲ့ပူပေါင်းဆောင်ရွက်မှုမရဘူးလို့ကျွန်တော်ခံစားနေရမိတယ်အဲ့ဒါမှလဲဟိုဒေါ်ဆန်းစုကြည်ရဲ့သဘောထားနဲ့လဲဆိုင်မှာပေါ့သူကဟိုပညာရှင်တွေဟာအရင်အစိုးရကိုကူညီခဲ့ဘူးတယ်ဆိုရင်သ ဲ့ဒီလူတို့ပြန်ခေါ်ဒါတိုင်နေတာအသုံးပြုတာဒါမျိုးတွေသူမလုပ်ဘူးအဲ့ဒါကတကယ်အားနဲ့ချက်ပဲအဲ့ကြောင့်မလို့ဒီအစိုးရဖွဲ့ကိုနားလဲတဲ့ပညာရှင်တွေကူညီတာနဲ့တဲ့အဲ့တော့ဟိုဒီဒီတက်တက်ကြွကြွဒီစီဝိုင်းကန္တာမှာလဲဟိုဒီချက်ချင်းအပြောင်းအလဲတွေဖြစ်မလာဘူးပေါ့လေအဲ့လို
ကျွန်တော်
စမ်းမိပါတယ်
ဒွန်ညိုသိဆိုတော့အစိုးရအနေနဲ့ကလက်ရှိအခြေအနေမှာဒီအခြေအနေတက်တနာဘောင်းဆောင်ပေါ့လေအခြေအနေဘောင်းဆောင်ကိုပြည်လျောင်းဖြစ်ရှင်းပြီးတော့ရှေ့ဆက်သွားနိုင်ဖို့အတွက်လမ်းကြောင်းမှမှာရောက်နေတယ်လုံနေတယ်လို့ဒွန်ညိုသိမြင်လား
အခုလမ်းကြောင်းမှန်ပေါ်မှာလမ်းကြောင်းမှန်ဆိုတာကလာလေဒါတည်လို့ပေါ့နော်ဟိုဒီအစိုးရကဘယ်လိုသွားချင်လဲဆိုတာကိုပေါ်မှာမူတည်တာပေါ့နော်ဟိုကျမတို့ကခက်တာကအစိုးရကဥမာထားပါတော့အာစီးပွားရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်နိုင်ငံရေးနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ပေါ့တိတိကျကျပေါ့နော်ကျမတို့ကဒါတည်ချင်တယ်ပေါ့နော်ဥမာဆိုစီးပွားရေးမှာဆိုရင်ဘယ်လိုစီးပွားရေးဖွံ့ဖြိုးတိုးတက်မှုမျိုးလိုချင်တာလဲပေါ့နော်ကျမတို့ဒီတရားဥပဒေစုမှုမှုဆိုလို့ရှိရင်လည်းကျမတို့တရားဥပဒေစုမှုရေးမှာဘလို့တရားဥပဒေစိုးမိုးရုံလိုချင်တာလေအဲ့ဒါအတွက်ကိုဘလို့နီးလန်းနေနဲ့သွားမှာလဲဆိုတော့ကျမတို့ကတိကျတဲ့မဟာဗျူဟာနီးဗျူဟာတွေကိုပို့ပြီးတော့သိချင်တယ်ဒါမှလည်းဝိုင်းဝန်းဆောင်ရွက်ပေးမဲ့ဒါအရက်ဖက်ဖွဲ့စည်းတွေပဲဒါဘယ်ဟာကိုပံ့ပိုးရမယ်ဆိုတာကိုဟိုသိလာမယ်ပေါ့အခုအထိကကျမတို့ကအခုအထိကကျမတို့ကအစိုးရကဘယ်လမ်းကိုဘလို့သွားချင်တယ်ဆိုတာဟိုပုံမပေါ်သေးဘူးလို့တော့ကျမကအယူဆတယ
်အ
ခုစီးပွားရေးပိုင်းပဲဖြစ်ဖြစ်ပေါ့နော်တရားဥပဒေစိုးမိုးရေးပိုင်းပဲဖြစ်ဖြစ်ပေါ့ဆိုတော့မှလည်းလွတ်တော်ပိုင်းပဲဖြစ်ဖြစ်ပေါ့နော်ကျမတို့ဟိုဘလို့ပုံစံနဲ့သွားမယ်ဆိုတာတိတ်မရှင်းလင်းမှုဖြစ်နေတာပေါ့လေအခုချိန်မှာတော့
ဟုတ်ကဲ့ခင်ဗျာဒီမှာနိုင်ငံစမှုလုပ်မှုနဲ့ဝန်ဆောင်မှုလုပ်ငန်းပေါင်းစုံလူ့သမားသမဂ္ဂများအဖွဲ့ချုပ်ကဘိုလ်လူမှုဆောင်ဖြစ်တဲ့ကိုတနှင်းအောင်ဆွေးနွေးရမယ်လှည့်ပါကိုတနှင်းအောင်ဆွေးနွေးပါခင်ဗျာကိုပြန်ပါအနည်းငယ်အောင်နော်ဒီကျွန်တော
်တို့ရှမ်းပြည်နယ်မြောက်ပိုင်းမှာကျွန်တော်တို့ဒီတိုင်းသာလက်နက်ကန်ကြီးနဲ့ဒါစစ်ပွဲတွေဖြစ်လာကြတယ်လို့နော်ဒီပြွေးတဲ့ကျင်လာပြီးကြာခင်မှာပဲဒီကောင်ဆန်းစစ်ကြီးကဒီပြညာချက်တည်းထုတ်ပြန်ပြီးတော့မှတက်မလို့အရေးကြီးခဲ့ရတယ်အဖြစ်လို့လဲဆိုတော့ဒီတိုက်ပွဲတွေကဒီလူမျိုးကိုတားရိုက်ခိုက်ခိုက်စေခဲ့တာကြောင့်မလို့ကောင်ဆန်းစစ်ကြီးကပြညာချက်ထုတ်ပြန်ပြီးတော့ဟိုတက်မလို့အရေးကြီးတဲ့ပုံစံပြီးပြခဲ့ရတယ်ပေါ့နော်ဟိုဒါပြင်ကျွန်တော်တို့ဟိုမြန်မာနဲ့တရုတ်ပြည်ပြည်သူစည်းဝေးတွေလုပ်နိုင်ခဲ့တာတွေကိုကြည့်ရင်ဒီစစ်ပွဲတွေကစိတ်မချခင်မှာရပ်တန့်သွားမယ်လို့ကျွန်တော်တို့ကတော့ယူဆထားပါတယ
်ဟုတ်ကဲ့
နောက်တစ်ခုကတော့ရခိုင်ပြည်နယ်အခြေအနေဖြစ်ပါတယ်တခိုင်းကြီးနဲ့အခြေအနေကလက်ရှိအခြေအရစနစ်တကျဖြည့်ရှင်းမှုတိုးစားနေရပြီးတော့ကျွန်တော်တို့တွေအားလုံးကပြီးမှပြီးသေးရမှာပါဒါပေမဲ့အင်ဒိုနီးရှားမလေးရှားနဲ့ထိုင်းတို့ကဆန္ဒပြပွဲတွေဖြစ်လာတာကြောင့်မလို့ကျွန်တော်တို့အနေနဲ့အစိုးရကိုတနိုင်ငံလုံးကပြည်သူတွေကဝန်ရံပေးရမယ့်အနေအထားမှာရှိပါတယ်နောက်တစ်ခုကတော့ရန်ကုန်မြို့ရင်းပေါက်ကွဲမှုကိစ္စတွေပါရန်ကုန်မြို့ရင်းပေါက်ကွဲမှုကိစ္စတွေရဲ့ဒီကတော့ထုတ်ထားနိုင်ပြီလို့ကျွန်တော်တို့ယူဆထားပါတယ်
ငါဟိုမြန်မာလူတွေကြီးဖက်ချက်ပေါ့နော်ဒီအန္တရာယ်ဒီသိုးရနေနေရတော့စီးပွားရေးဆိုင်ရာတိကျတိကျရက်တွေကိုခိုင်ရွယ်တဲ့အခါမှာအခက်အခဲဆုံးဖြစ်ပါလိမ့်မယ်အာအန္တရာယ်ရဲ့မူလရှိဒီစီးပွားရေးဆိုင်ရာမူဝါဒကကျွန်တော်တို့သိပြီကြတာကျွန်တော်တို့သူတိုင်းလည်းမသိဘူးပေါ့နော်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ခင်ဗျာ
ဒီနော်အနေနဲ့ကတော့ဒီအစိုးရမှာနော်ဒီအစိုးရရဲ့လှုပ်ဆောင်ချက်ကကောင်းရမယ်နော်အစိုးရနေရဖြစ်နေတယ်ဗျာကျွန်တော်မြင်လာတော့ဘာဖြစ်လို့လဲဆိုတော့ဒီအစိုးရကကောင်းအောင်လုပ်ရမယ်နော်စစ်အဖွဲ့အစည်းတွေကနော်ကန့်လန့်တိုက်နေတဲ့အတွက်ကျွန်တော်မြင်မှာပြရဗာဖြစ်လို့လဲဆိုတော့နိုင်ငံတကာဝင်ရောက်ပြီးတော့ဆွေးနွေးတိုင်ပင်ညှိနှိုင်းကြမယ်ဆိုတော့ဖြစ်နိုင်ပါတယ်
ဒီလိုပဲเนาะနာတကလာမယ်နာတကကုညီမယ်ဆိုတော့เนาะဝင်ရောက်ဆက်ဖက်ဖို့ဘာလို့ပြောတာဒါကျွန်တော်တိုင်းလားပြည်သူကိုဟုတ်ကဲ့ဘာလို့လဲမပြောတာဒါကျွန်တော်တိုင်းလားပြည်သူကိုအခုနောက်ဆုံးကိုတင်ထွေးဝင်းဆွေးနွေးဖို့ပါကိုတင်ထွေးဝင်းဆွေးနွေးပါခင်ဗျာအားဟုတ်ကဲ့ပါတော့စမ်းစစ်ကြီးဦးဆောင်တဲ့အန်အေဆိုရာငါကြီးဖြစ်နေတဲ့ပြဿနာတွေကိုငြိမ်းသက်ဖို့မှာကျွန်တော်မြင်လာတော့ဘာ ညနာရေးပြရှိကျင်းတော့မြို့သားပြန်လဲတင်ညာရေးကိုလည်းရှော့ပြရလိမ့်မယ်လို့ကျွန်တော်မြင်တယ်ဗျ
။ဟုတ်ကဲ့ကိုတင်ဆွေးဝင်ကျေးဇူးအများကြီးတင်ပါတယ်။ဆရာဦးရထွန်းနဲ့တော့ညိုတင်ကျွန်တော်တို့အချိန်မိနစ်ဝက်ကြော်ကြော်လေးရပါတယ်။ဆရာဦးရထွန်းကျွန်တော်တို့အတူချုပ်ပြီးဖြည့်ပေးပါ။အကျက်တဲမျိုးစုံကနေလက်ရှိအစိုးရအောင်းမင်းကြော်လွားပြီးတော့ရှေ့ဆက်သွားမဲ့လမ်းကြောင်းဆရာယုံကြည်ပါကလားအခိုင်မှာ
။ကျွန်တော်တော့ယုံကြည်ပါတယ်။သို့တော့ဟိုအရေးကြီးတာကတော့ဒီတက်မတော်နဲ့ပေါ့နော်နားလည်မှုရဖို့ပူပေါင်းဆောင်ရွက်ဖို့နောက်တော်ဆန်းစုကြည်နေနဲ့လည်းပို့ပြီးတော့သဘောထားကြီးကြီးနဲ့ဒီစီဝါရေးသက်ကိစ္စတွေမှာဒီဝိုင်းဝန်းကူညီကြဖို့ပေါ့နော်သဘောထားကြီးကြီးနဲ့ဒီတက်တည်နားလည်တဲ့ပညာရှင်တွေကိုစီယုံနိုင်ဖို့အဲ့ဒီဟာအတွက်တော့ဟိုသူကြိုးစားရပါလိမ့်မယ
်ဟုတ်ကဲ့တော်ညူဒင်းကတူတူပြောပြပါဗျာ
အစ်မကတော့လေဒီအစိုးရတဲ့အနေနဲ့ကဒီပေါ်တော့ပါတီတွင်းတည်ငြိမ်မှုအခုချိန်မှာဦးစားပေးလွန်နေတယ်ပေါ့နော်အဲ့တော့ပါတီတွင်းတည်ငြိမ်မှုဆိုတာထဲပါတီတွင်းမှာ innovative ဖြစ်တဲ့ creative ဖြစ်တဲ
့ကော
င်းဆောင်ကောင်းတွေကိုမွေးထုတ်နိုင်မယ်လွှတ်တော်တွေကလည်းအစိုးရကိုထိန်းချောင်းနိုင်မယ်တခါတော်ဆန်းစုကြည်အနေနဲ့ကလည်းပြီးခဲ့တဲ့မိုးရဲရေတဲ့ကာလတွေတည်းကဒီမိုကရေစီရေးကိုမိမိနဲ့အတူသစ္စာရှိရှိလက်တွဲခဲ့တဲ့အင်အားစုတွေပေါ့အထူးသဖြင့်တိုင်းရင်းသားအင်အားစ
ုဟုတ်ကဲ့ခင်ဗျာ
ဒီပါပြည်တွင်းဒီပါဒီမိုကရက်တစ်အင်အားစုတွေနဲ့ပေါင်းစည်းပြီးတော့လုပ်နိုင်မယ်တကယ်ကိုပဲဟိုတက်မတော်ဖက်နဲ့လေ
ဟုတ်ကဲ့ပါတော်ညညသိကျေးဇူးအများကြီးတင်ပါတယ်။ဒိုင်းလိုင်းစီစဉ်အချိန်ကြော်နေပြီမို့ဒီမှာပဲကြားလိုက်ကြပါစေခင်ဗျာအားလုံးကိုကျေးဇူးတင်ပါတယ်။